ောင်ကိုရီးယားနိုင်ငံမှာနေ့စဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့တိုက်စုံမှုနှုန်းစံချိန်တင်များကနေပြီးကိုရိုနာဗိုင်းရပ်စ်မျိုးကွဲအိုမီကရွန်ကူးစက်ခံရသူ၃ဦးထပ်တွေ့ကြောင်းအတည်ပြုထားတာနဲ့အတူပဲအနာဘိုင်းတို့ဘက်ကလည်းနေဆက်တွေကိုထိန်းချုပ်နှိုင်းရေးနဲ့လူတွေကြားအကွာအဝေးတစ်ခုချပြီးနေထိုင်ရေးစည်းကမ်းတင်းကျပ်ဖို့အရေးတကြီးဆောင်ရွက်နေကြပါတယ်ကူးစက်မှုအသစ် 9,350 လောက်ရှိကြောင်းကိုရီးယားကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဌာနကစနေနေ့မှာထုတ်ပြန်ခဲ့ပြီးဒီအရေးအတွက်ဟာဆိုရင်ဒီသတင်းပတ်အတွင်းမှာကူးစက်မှုအသစ် 9,000 ချုပ်ကိုတတိယကျင်းရောက်ရှိတာဖြစ်ပါတယ်။24ရက်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံလူနာ80သေဆုံးခဲ့ရပြီးတဲ့နောက်သေဆုံးမှုစုစုပေါင်းက3,809ဦးထိရောက်ရှိခဲ့တယ်လို့လူနာ952ဦးကတော့စိုးရိမ်ရတဲ့အခြေအနေမှာရှိနေတာဟာဆိုရင်လည်းမကြုံစဘူးအများဆုံးအရေးအတွက်ဖြစ်ပါလိမ့်ရှင်။